မြန်မာနိုင်ငံအပါအဝင်ကဘာတလွားမိုင်းလက်နဲ့ထုတ်လုပ်အသုံးပြုမှုတွေကိုရဲတံဘိုပုံရဟန်းမင်းကြီးနဲ့ကုလသမဂ္ဂအကြီးအကဲတို့ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ကဘာတလွားမိုင်းလက်နဲ့အသုံးပြုမှုတွေတိုးလာနေချိန်မှာပဲကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့မင်းမြုပ်မိုင်းအသုံးပြုမှုတာစီနိုင်ငံတကာပဋိညာဆိုင်ရာပြစ်စမအကြိမ်ကြီးလာခံကိုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းစကားပါလိုက်တာပါမြေမြုပ်မိုင်းအသုံးပြုမှုတာစီရေနိုင်ငံတကာပဋိညာကနေဒါနိုင်ငံကညီလာခံမှာစတင်ချမှတ်ခဲ့တာနှစ်ပေါင်းအစိတ်ရှိလာခဲ့ပေမဲ့ပြန်လည်အသုံးပြုနေတာတွေသတ်မှတ်ချက်ကိုမလန့်နိုင်နိုင်တာတွေလည်းရှိနေပါတယ်တက်ဆိုင်ရာနိုင်ငံတွေအနေနဲ့သတ်မှတ်ထားတဲ့စီးမြင့်တွေကိုလိုက်နာကြဖို့တစ်ချိန်တည်းမှာပဲစာနာမှုနဲ့ဖွံ့ဖြိုးဆိုင်ရာဗန္ဒာရေးနဲ့တခြားအထောက်အကူတွေပေးကြဖို့လည်းအတွင်းမှချုပ်ကတိုက်တွန်းထားပါတယ်နိုင်ငံပေါင်း164နိုင်ငံပါဝင်တဲ့သဘောတူညီချက်မှာနောက်တခြားနိုင်ငံတွေလည်းပူးပေါင်းပါဝင်ကြဖို့လည်းပြောခဲ့ပါတယ်။ပုံရံမင်းကြီး Francis ကညီလာခံကိုပေးပို့တဲ့တောင်းလာမှာတော့မြေမြုပ်မိုင်းတွေနဲ့ကိုယ်တိုင်ဖောက်ခွဲတဲ့ဖောက်ခွဲပစ္စည်းတွေအသုံးပြုမှုတွေတိုးလာနေပြီးလူသက်လက်နက်တွေကြောင့်အရက်သားတွေအထူးသဖြင့်ကလေးတွေဆိုးဆိုးရွားရွားဒုက္ခရောက်နေကြတယ်လို့လည်းဖော်ပြခဲ့တာပါ။သဘောတူညီချက်မှာမပါဝင်ကြသေးတဲ့တိုင်းပြည်တွေပူးပေါင်းပါဝင်ကြဖို့နဲ့မြေမြုပ်မိုင်းထုတ်လုပ်အသုံးပြုမှုတွေကိုချက်ချင်းရပ်ဆိုင်ဖို့လည်းပုံရံမင်းကြီးကတောင်းဆိုထားပါတယ်ခင်ဗျာ။